ိုင်းပြည်မှာငြင်းငြင်းရေးမခိုင်မာတာကြောင့်နိုင်ငံစည်းဝါးရေးနဲ့တိုးတက်မှုပိုင်းမှာအားနည်းစေတယ်လို့စီမံကိန်းနဲ့ဗန္ဒာရေးဌာနပြည်ထောင်စုဝန်ကြီးကပြောဆိုလိုက်ပါတယ်။ဒါအပြင်ကုန်သွယ်ရေးမှာလုံငွေပြနေတာကြောင့်လည်းတိုင်းပြည်ဖွံ့ဖြိုးဖို့အဟန့်အတားဖြစ်နေတယ်လို့ဆိုပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောင်မတ်မေခသတင်းပေးပို့ထားတာနားဆင်ပါရှင်။
နိုင်ငံစည်းဝေးရေးဖွံ့ဖြိုးတိုးတက်မှုနဲ့ငြိမ်းချမ်းရေးမရသေးတဲ့အခြေအနေကိုဆက်ဆက်ပြီးတော့ဝန်ကြီးဦးကျော်ဝင်းကပြီးခဲ့တဲ့စနေနေ့မှာပြောဆိုသွားခဲ့တာပါ။တိုင်းပြည်ငြိမ်းချမ်းရေးရှိမှသာနိုင်ငံစည်းဝေးတိုးတက်ပြီးနိုင်ငံလည်းတိုးတက်လာမယ်လို့ဝန်ကြီးကပြောဆိုလိုက်ပါတယ်
။နိုင်ငံတော်နိုင်ငံဖွံ့ဖြိုးတိုးတက်အောင်လုပ်မယ်ဆိုလို့ရှိရင်တိုင်းပြည်ရဲ့ငြိမ်းချမ်းတာယာမှုအင်းသာတာမှုရှိမှဖြစ်မယ်ဆိုတော့ကျွန်တော်တို့ကောက်ဆံယုံကြည်ပါတယ်။နားလည်နားလည်ပါတယ်။စည်းဝေးရေးကိုဘယ်လောက်ပဲကျွန်တော်တို့ကြိုးစားအားထုတ်ငြိမ်းချမ်းရေးမရှိရင်စီဝါရီအောင်တိုးတက်နိုင်မှာကျွန်တော်တို့ငင်းငင်းလေးရတဲ့တစ်ချိန်တည်းမှာလဲစီဝါရီကိုကျွန်တော်အောင်မြင်လို့ရမယ်စီဝါရီအောင်မြင်မှလဲငင်းငင်းကြီးကအထောက်အကူဖြစ်မယ
်ပြီးခဲ့တဲ့စနေနေ့ကရန်ကုန်မြို့မှာပြုလုပ်တဲ့နိုင်ငံသားညီညွတ်ညုံညံသူတွေနဲ့တွေ့ဆုံပွဲမှာဝန်ကြီးကအခုလိုပြောဆိုခဲ့တာပါ NLD အစိုးရလက်ထက်မှာစီဝါရီမူဝါဒအစ်စ်နဲ့တာဖတ်ဖို့ခြေလမ်းပြင်တဲ့အနေနဲ့သမ္မတဦးသိန်းစင်လက်ထက်ကထုတ်ပြန်ထားတဲ့ညီညွတ်ညုံညံမှုဥပဒေကိုပြန်လည်ပြင်ဆင်ပြီးတော့ပြဋ္ဌာန်းထားပါတယ်လက်ရှိအစိုးရအနေနဲ့စီးပွားရေးပိုင်းကိုဘယ်လိုမူဝါဒတွေနဲ့ကင်တယ်သွားမလဲဆိုတာကိုစိတ်ဝင်တစားစောင့်ကြည့်နေပေမဲ့အခုချိန်ကြီးတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးလက်ရှိတိုင်းပြည်ရဲ့ကုန်သွယ်မှုပိုင်းကလုံငွေပြနေသလိုဝင်ငွေထွက်ငွေပိုင်းကလည်းလုံငွေပြနေသေးပါဒီလိုအခြေအနေကိုကြော်လွန်ပြီးတိုင်းပြည်ဖွံ့ဖြိုးတိုးတက်ဖို့အတွက်ကုန်သွယ်မှုပိုင်းလုံငွေပြနေတာကိုအဆုံးသတ်ဖို့လိုနေတယ်လို့ဝန်ကြီးဦးကျော်ဝင်းကပြောဆိုလိုက်ပါတယ
် Budget of basic day trade of basic day Property line အောက်မှာရှိနေကျွန်တော်ဒီလိုလေးကျေလက်ဒီသားမှာရှိတဲ့ခုနှစ်ရာလုံးအထက်မှာရှိတဲ့ကျွန်တော်တို့ရဲ့ပြည်သူစာဝတ်နေရေးလူနေမှုဘဝတွေနေပါနေတာတွေဒါတွေကိုလည်းကျွန်တော်တို့ကအလုပ်လက္ခဏာဖြစ်နေဆက်လက်ပြီးတော့လက်ဆက်ကြမ်းပြီးတော့တည်သွားရမယ့်အခါမှာကျွန်တော်စီးပွားရေးမူဝါဒရဲ့သဘောတရားအရ theory အများကြီးရှိပါတယ် macro economic theory macro economic theory အများကြီးပေါ့ဒါပေမဲ့ကျွန်တော်တို့ကပကတိလက်တွေ့အခြေအနေနဲ့ကျွန်တော်တို့ဆောင်ရွက်နေတဲ့ကိစ္စကိုကျွန်တော်တို့ကြက်ထာမှုတကြီးရဆိုးဖြတ်တဲ့ခါကြရင်သုံးသပ်တဲ့ခါကြရင်ဒီ budget the basic စာနိုင်ငံတို့တက်မှုတဲ့ပဂတိအဟာတာကြီးဖြစ်နေတယ်။ဒီနည်းတူပဲ trade deficit ကလည်းကျွန်တော်နိုင်ငံရဲ့ပဂတိအဟာတာကြီးဖြစ်တယ်။ဒီလူတွေရဲ့စောင့်ဝင်နေမှုလိမ္မာတွေကလည်းကျွန်တော်တို့ပဂတိအဟာတာကြီးဖြစ်တယ်။
တိုက်ပွဲတွေနေနေမတည်ငြိမ်မှုတွေဖြစ်နေတဲ့အတွက်မူဆယ်နေဆက်ကုံတွယ်ရေးမှာထုတ်ပြန်ထားတဲ့စင်းတွေအရကြည့်မယ်ဆိုရင်လေကုံတွယ်မှုပိုင်းဟာအရင်နှစ်ကထက်ရှုံနေသွားတာရှိပါတယ်။ဒီလ10ရက်နေ့အထိမူဆယ်နေဆက်ကုံတွယ်ရေးဆောင်ဘက်ကနေထုတ်ပြန်ထားတဲ့စင်းတွေအရကုံတွယ်မှုပိုင်းကိုကြည့်မယ်ဆိုရင်အရင်နှစ်ကာလတူကုန်သွယ်ရေးထက်ဒီနှစ်မှာအမေရိကန်ဒေါ်လာတန်း300ကျော်ရောင်းနေတာကိုတွေ့ရမှာဖြစ်ပါတယ်။တိုက်ပွဲတွေအပြင်နေမြေမအေးချမ်းတာကလည်းကုန်သွယ်မှုပိုင်းကိုအားနည်းလာစေတယ်လို့ထောက်ပြမှုရှိနေပါတယ်။ရခိုင်ဒေသဘက်မှာဆိုရင်လည်းစစ်တွေနေဆက်ကုန်သွယ်ရေးဆောင်ကကုန်သွယ်မှုပမာဏဟာအရင်နှစ်ကာလတူပမာဏထက်ရောင်းနေတာတွေရှိပါတယ်။လက်ရှိတိုက်ပွဲတွေဖြစ်နေတာကနေဆက်ကုန်သွယ်ရေးပေါ်မှာထိခိုက်မှုတွေရှိနေတဲ့အပေါ်ချင်းရွှေဟောနေဆက်ကုန်သွယ်ရေးဦးစီးဌာနကညွှန်ကြားယူမှုဦးမင်းစောအေကခုလိုပြောဆိုသွားပါတယ်
။ကုန်သွယ်ရေးစနစ်ကလောလောဆယ်တော့ကျွန်တော်တို့အရင်နဲ့ဆိုင်တော့ညော့သွားတယ်ကွာ။အရင်တော့ကျွန်တော်တို့တရက်ကိုပြန်ညာဟိုကုန်လုံးပမာဏဒေါ်လာ300ကျွဲလောက်ရှိတယ်လေ။အခုဆိုတာဒေါ်လာဟိုနားသိမ့်ဦးစင်မရှိပါဘူး။ကုန်ကျိုးတစ်ချွန်းလောက်ညော့သွားတာပါနော်။အရင်တော့တော့တရက်ကို100ဝန်းကျင်ပေါ့100ဝန်းကျင်100လောက်ရှိတယ်100ကျော်ပေါ့နော်အခုဆိုတော့ဒါအလုံးစုံဝင်ကျွန်တော်တို့ပြာဆန္ဒကြီးအစီးနဲ့ဆဲဒီဝန်းကျင်လောက်ပဲရှိတော့တယ်ကျန်သားတွေမပါဘူးကျန်သားတွေကဒီတပ်ပြတ်ကျန်ဆိုတော့အကြမ်းလဲကအဲ့ပေါ်မှာမကြည့်တာပေါ့နော်ဒါပေမဲ့ကြောင်နေဆိုရင်တော့ဒါအရင်က100ကျော်ဝင်တယ်အခုကအစီးနဲ့ဆဲဝန်းကျင်လောက်ပဲရှိတော့
လူမျိုးစုလက်နက်ကိုင်အဖွဲ့၄ဘွဲ့ပေါင်းစည်းထားတဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့အစိုးရတပ်တိုက်ပွဲတွေဖြစ်နေတဲ့နေရာတွေဟာမြန်မာနိုင်ငံရဲ့ကုန်သွယ်ရေးရဲ့အဓိကနေရာတွေဖြစ်တဲ့မူဆယ်ချင်းရွှေဟောစတဲ့နေရာတွေမှာဖြစ်နေတာပါ။လာမယ့်2018-2019မှာမြန်မာနိုင်ငံအနေနဲ့ပြည်ပရင်းနှီးမြှုပ်နှံမှုအတွက်အကောင်းဆုံးနေရာတစ်ခုဖြစ်စေရမယ်လို့ဝန်ကြီးကကတိပေးပြောဆိုထားပါတယ်။လက်ရှိရင်းနှီးမြှုပ်နှံမှုမှာဘလိုလားအတုံမူဝါဒပိုင်းတွေကိုပြည့်ပြည့်ပြောင်းလဲမယ်လို့ပြောဆိုထားသလိုရင်းနှီးမြှုပ်နှံမှုဖွံ့ဖြိုးဖို့နဲ့အခြားကုန်သွယ်မှုပိုင်းတွေတိုးတက်လာဖို့အတွက်ဒီစေဥပဒေအချုပ်ကိုပြင်ဆင်သွားမယ်လို့လည်းသူကပြောဆိုထားပါရှင်။